ထိုင်းမြန်မာနယ်ခြားအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေနဲ့အွန်လိုင်းလောင်းကစားလုပ်ငန်းတွေလုပ်ကိုင်နေတဲ့ကရင်ပြည်နယ်များရီရွှေကိုကိုနဲ့ KK Park နယ်မြေတွေမှာလုပ်ငန်းတွေလည်ပတ်ဖို့လိုအပ်တဲ့လျှက်စစ်ဓာတ်အားနဲ့အင်တာနက်လိုင်းအဆက်အသွယ်ကိုမြန်မာနိုင်ငံအတွင်းမှာရရှိတာမဟုတ်ဘဲနဲ့တပ်ဖက်နိုင်ငံကတဆင့်ရယူနေတာဖြစ်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ထိုင်းနိုင်ငံနယ်စပ်နဲ့ကယ်လျက်ရှိနေတဲ့ဒေသတွေဖြစ်ပေမဲ့ဇန်နဝါရီလ22ရက်နေ့ထုတ်မြန်မာအလင်းသတင်းစာမှာဘယ်နိုင်ငံဆိုပြီးတော့တရားဝင်ထုတ်ဖော်ရေးသားထားတာတော့မတွေ့ရပါဘူး။ရွှေကိုကိုနဲ့ KK Park နယ်မြေတွေဟာလက်နက်ကိုင်အဖွဲ့ပေါင်းစုံလှုပ်ရှားနေပြီးတော့တရားဥပဒေစိုးမိုးရေးအဖွဲ့နဲ့အုပ်ချုပ်ရေးအဖွဲ့တွေအပြည့်အဝစိုးမိုးဖို့အခက်အခဲနဲ့ကန့်သတ်ချက်တွေရှိနေတယ်ဆိုတာကိုလည်းစစ်ကောင်စီကဝန်ခံထားပါတယ်။ဒီနယ်မြေမှာရှိတဲ့အခြေခံအဆောက်အဦတွေနဲ့ရင်းနှီးမြှုပ်နှံမှုအများစုဟာပြပအဖွဲ့အစည်းတွေကလာရောက်ရင်းနှီးမြှုပ်နှံထားတာဖြစ်တဲ့အကြောင်းလည်းသတင်းစာမှာဖော်ပြပါတယ်။2023ခုနှစ်ကနေ2025ခုနှစ်ဇန်နဝါရီလအထိတရုတ်နိုင်ငံသား9,300ကျော်အပါအဝင်အွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေမှာခိုင်းစီခံရတဲ့လူ9,500ကျော်ကိုကယ်တင်ပြီးတော့နေရပ်ပြန်ပို့နိုင်ခဲ့တဲ့အကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။ကြားပြန်လုပ်ငန်းတွေမှာခိုင်းစီခံရပြီးပျောက်ဆုံးနေသူတွေကိုရှာပေးဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေအပါအဝင်နိုင်ငံပေါင်း38နိုင်ငံကအကူအညီတောင်းခဲ့ပြီးတော့အခုချိန်ထိလူ3,000နီးပါးကိုရှာဖွေနေဆဲဖြစ်တဲ့အကြောင်းလည်းစစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်ရှင်။